အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီနဲ့အတူမြန်မာနိုင်ငံကိုရောက်နေခဲ့တဲ့ဒီအမေရိကန်အစိုးရတန်တမန်ဟာမြန်မာနိုင်ငံကနိုင်ငံရေးလူခွင့်ရေးခြေနေရင်းနဲ့ပတ်သက်လို့လည်းဒီကနေ့မှရန်ကုန်မြို့မှာဒီသက်ဆိုင်သူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါအမေရိကန်နိုင်ငံသားဝင်ကြီးဌာနဒီမိုကရေစီလူခွင့်ရေးနဲ့အလို့သမားရေးရာလက်ထောက်နိုင်ငံသားဝင်ကြီးတွန်မယ်လော်နော့စကီနဲ့ရန်ကုန်မြို့မှာတွေ့ဆုံခဲ့ကြတဲ့ဥပဒေရေးရာကျွမ်းကျင်သူတွေကတော့အုပ်ချုပ်ရေးပိုင်းရဲ့ဝင်ရောက်ဆွတ်ဖက်မှုတွေကြောင့်တရားစီရင်ရေးမှာကြုံနေရတဲ့အခြေအနေတွေကိုရှင်းပြခဲ့တယ်လို့ဆိုပါတယ်မဆုမွန်ကအပြည့်စုံပြောပြမှာပါရှင်
မြန်မာနိုင်ငံတွင်တရားရေးစီရင်မှုတွေမှာအာဏာပိုင်တွေဘက်ကအာဏာလွှမ်းမိုးနေစေအခြေအနေတွေကိုလက်ထောက်နိုင်ငံသားရေးဝန်ကြီးတွန်မာလနော့စကီနဲ့တွေ့ဆုံရမှာမြန်မာနိုင်ငံရှိနေများကွန်ရက်ကပြောဆိုလိုက်တာပါအထူးသဖြင့်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့သတင်းသမားတွေရဲ့အမှုတွေမှာတရားရုံးတွေရဲ့ကင်တွယ်မှုတွေဟာအာဏာပိုင်တွေရဲ့သဘောထားအပေါ်မူတည်နေတာကိုတွေ့ရတဲ့အကြောင်းအမေရိကန်အတန်တမန်ကိုရှင်းပြခဲ့တယ်လို့မြန်မာနိုင်ငံရှိနေများကွန်ရက်ကဥရောပဆန်အောင်ကပြောပါတယ်
အဓိကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းစီဥပဒေနဲ့ပတ်သက်တာရဲ့သတင်းမီဒီယာလောကသားတွေအပေါ်မှာအမှုဆွဲဆိုနေတဲ့အခြေအနေဥပဒေကြောင်းအရအမြင်ကျွန်တော်တို့ဘက်ကအရှိနေတဲ့အခက်အခဲပေါ့နော်ဟိုဘယ်လိုကောင်းလဲဆိုတော့တရားစွဲအဖွဲ့ကြီးတချို့ဘက်ကဘယ်ရှိနေတော့ငါဘယ်ရှိနေတော့မငါနဲ့ဆိုပြီးတော့ဝေနောက်ကွယ်ကနေအမှုတွေကိုတော်ဆုံးမှုတွေနဲ့ပတ်သက်တာတွေကိုဆွတ်ပတ်မှုတွေကိုကျွန်တော်တို့ကမရှိသေးခြင်းဘူးဥပဒေနဲ့အညီလူလူလလဆဆုံးပြနိုင်မှုတရားခဏီဘက်ကလည်းပဲခုခံချေပါနိုင်ခွင့်ရှိဖို့အတွက်ဒီချိန်မှာသမားယူဦးသိန်းစိန်ကဒီမိုကရေစီနိုင်ငံတည်ဆောက်နေတဲ့အချိန်မှာအရေးကြီးတယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့တင်ပြခဲ့ပါတယ
်။အာဆီယံဒေသဆိုင်ရာဆွေးနွေးပွဲအတွက်ပြီးခဲ့တဲ့သတင်းပတ်ကုန်မှာမြန်မာနိုင်ငံကိုရောက်လာတဲ့အမေရိကန်နိုင်ငံသားယဝင်ကြီးဂျွန်ကယ်ရီကလည်းပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့အပေါ်မှာချီးကျူးခဲ့ပေမဲ့လိုအပ်နေတာတွေကိုလည်းထောက်ပြပြောဆိုခဲ့တာပါ။ခရီးစဉ်အဆုံးမသတ်မီတနင်္ဂနွေနေ့တုန်းကရန်ကုန်မြို့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံရမှာလည်းမြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေတိုးတက်ဖို့ရှင်းနှစ်မှာကျင်းပမယ့်ရွေးကောက်ပွဲမတိုင်မီပြုပြင်ပြောင်းလဲမှုတွေအရှိန်မြင့်ဆောင်ရွက်ဖို့လိုအပ်နေတာကိုဆွေးနွေးခဲ့ကြပါတယ် NND ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းထိန်ကလည်းအခြေခံဥပဒေမှာအဓိကကျတဲ့အချက်တွေကိုမပြင်နိုင်ဘူးဆိုရင်ရွေးကောက်ပွဲဟာတရားမျှတမှုရှိမှာမဟုတ်ဘူးလို့ဆိုပါတယ
်အခြေခံဥပဒေကတော့အင်္ဂလိပ်အင်္ဂလိပ်နဲ့ပြင်လို့ကြေရတာလည်းရှိတယ်လွှတ်တော်မှာလွှတ်တော်ဥပဒေပေါ်တဲ့တရားဥပဒေကော်မတီကပြင်လို့လည်းရှိတယ်ဆိုရဲခါရဆောင်ရမယ့်ပြဿနာတွေပါတော်တော်လည်းဒါမဲ့ရွေးကောက်ပွဲတော့ကောင်းဆောင်ရွေးကောက်ပွဲဆိုတာကတော့အဲ့နောက်တော့ဒီမှာဖြစ်ခဲ့တဲ့မတမာမှုတွေမရှိအောင်တော့တခြားပါတီကလူတွေအောင်တာဝန်ရှိတဲ့ရုပ်ဘုတ်ကမရှိအောင်ခင်ဗျားရုပ်ဘုတ်ကမရှိအောင်ဒီမှာတာဝန်ရှိပါတယ်သူပြင်မှနောက်ကျွန်တော်တို့စောင့်ကြည့်ရဖွဲ့ရလဲဆက်ပြက်လက်လက်မျိုးကြီးရတဲ့လုံမှဖြစ်လာမှာပါဒီလိုပဲကြားမြတ်ကဒီရုပ်ဘုတ်ကသူကရုပ်ဘုတ်ကမရှိနေတော့ဘယ်ရုပ်ဘုတ်ကမရှိအောင်မြင်ရတာဖြစ်ရမယ်ပါတီရဲ့ပတ်သက်လို့ပြန်လိုက်ရဘူးငါပြည်မှဒီမဲရည်ပတ်တဲ့စီကံရည်ရဲ့အမြတ်တမ်းရှိရမယ်။ဒါမျိုးဆိုမှဒီရည်ရဲ့ဒီအမြတ်တမ်းရဲ့ယူကဘောဖြစ်မှာပါ
။လက်ထောက်နိုင်ငံသားရေးဝန်ကြီးမာလနော့စကီနဲ့တွေ့ဆုံခဲ့ကြတဲ့မြန်မာနိုင်ငံရှိနေများကွန်ရက်ကတော့2008အခြေခံဥပဒေပြင်ဆင်ရေးအခြေခံလူခွင့်ရေးတွေမထိခိုက်စေဖို့ဥပဒေတွေကိုပြင်ဆင်နိုင်ဖို့ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ရှေ့နေဥရောပဆန်အောင်ကပြောပါတယ
်။သူကိုယ်တိုင်ကလည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအလိုအပ်တယ်ဆိုတဲ့အကြောင်းပြောပါတယ်။ကျွန်တော်တို့ကမြန်မာနိုင်ငံရဲ့အနေအထားမှာဒီမိုကရေစီနိုင်ငံထူထောင်နေတာဆိုတော့လူ့ပြည်ပြည်ညာစတဲ့နဲ့ဖွဲ့စည်းပုံအခြေခံဥပဒေအပေါ်မှာအခြေခံပြီးတော့ကျွန်တော်တို့ကသူတို့ရှင်းပြတာပါ။ဒီလိုဒီမိုကရေစီနိုင်ငံထူထောင်နေတဲ့သမားကြီးဦးတိုင်းစိန်အစိုးရလက်ထက်မှာတရားစွဲဖွဲ့စည်းရတယ်ဘောဘတူတယောက်ကဩဇာပေးမှုရှိရလို့ပြန်ကြည့်ရတဲ့အချက်လက်တွေကဝင်နေစရာကောင်းနေဆိုတဲ့အကြောင်းကျွန်တော်တို့ပြောခဲ့ပါတယ်တော့နှစ်ဖက်စလုံးကအပြည့်သဘောဆောင်တဲ့ဆွေးနွေးမှုပါတိုးတက်ရေးအတွက်ဆွေးနွေးတဲ့အချက်ပါ
တနင်္လာနေ့မွန်လွယ်ပိုင်းကအမေရိကန်တန်ယုံမှာတွေ့ဆုံရမှာတော့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးမာလနော့စကီကမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့တရားရေးမှန်တိုင်းခိုင်မာရေးအမေရိကန်ကတတ်နိုင်သမျှကူညီပံ့ပိုးပေးသွားဖို့ကတိပြုခဲ့တယ်လို့လည်းမြန်မာနိုင်ငံရှိနေများကွန်ရက်ကပြောပါတယ်ရှင်